ရန်ကုန်တိုင်းထဲကတုတ်တန်တွေမှာမီးတင်းကြိုဖို့ရောက်လာတဲ့အလောင်းတွေအရင်ကထက်အဆမတန်များပြားလာနေလို့မြို့နယ်လိုက်တုတ်တန်တွေခွဲပြီးတော့ကြိုဖို့တတ်မှတ်လိုက်ပါတယ်။ကိုဗစ်ကာယောဂါတတိယလိုင်းနဲ့ကြုံနေရခြင်းတိဆုံနှုံတိုးလာနေပြီးတော့အလောင်းတွေကိုမီးကြိုဖို့စီစဉ်ရမှာလဲတတ်မှတ်ချိန်ကျော်လွန်တဲ့အထိဆောင်းဆိုင်ကြိုနေရတဲ့အခြေအနေရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြဆုံကိုမတ်စုမွန်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။ရန်ကုန်တိုင်းထဲကရေဝဲထိန်ပင်ကြည်စုနဲ့ကျူချောင်းတုတ်တန်နေမှာမြို့နယ်လိုက်အလောင်းတွေကိုတင်းကြို့ဖို့စီပင်သားရကော်မတီကမြစ်တာရက်ခံထားပါတယ်မိတင်းကြို့ဖို့ရောက်လာတဲ့အလောင်းတွေကိုညအချိန်ထိတင်းကြို့ပေးနေရတဲ့အခြေအနေကြောင့်အခုလိုခွဲပြီးတော့တတ်မှတ်လိုက်တာပါဇူလိုင်လ14ရက်မနေ့ညတုန်းကလည်းရေဝဲတုတ်တန်မှာမိတင်းကြို့ဖို့စောင့်ဆိုင်းနေရတဲ့အလောင်းတွေပုံနေတဲ့အထိဖြစ်ခဲ့ပါတယ်မြို့နယ်ကိုမြို့နယ်ကနေရောက်လာတဲ့အလောင်းတွေကိုတာဝန်ယူရမယ့်ကြည်စုတုတ်တန်မှာတော့ဒီကနေ့အထိအလောင်းတွေများနေတယ်လို့သိရပါတယ်တင်းကြိုရမယ့်အလောင်းရေအတွက်ပုံမှန်ထက်များတာမှန်ပေမဲ့အရေအတွက်အတိအကျကိုတော့ပြောခွင့်မရှိပါဘူးလို့ကြည်စုတုတ်တန်တာဝန်ရှိသူတူဦးကပြောပါတယ
်။လာတဲ့အလောင်းတွေပဲတကြိုပေးရတယ်ဘုံ။ဘော်ရက်ပုံမှန်ထက်တော့များတယ်။ရုပ်နဲ့များတယ်ဆိုနည်းနည်းပေါ်ပြီးကိုများတယ်ဒီသဘောလေးပဲရှိပါတယ်။အချိန်ကတော့ဒီမှာတော့ကျွန်တော်တို့ပုံမှန်တော့ပတ်မှတ်ထားတာ6နိုင်ပေါ့နော်။များတဲ့ခါကျရင်တော့6နိုင်ပဲနည်းနည်းကျော်အောင်ကျော်တယ်။ဒါကလက်ခံရေးတောင်ရှိဦးလေအဲ့ဒါမျိုးရှိတယ်။များတဲ့ခါကျတော့ရောက်လာတဲ့အလောင်းကျကျွန်တော်ဘယ်လိုမှမရဘူးလေ။
အခုရပိုင်းတွင်တေဆုံတဲ့သူတွေကိုအများဆုံးတင်းကြိုပေးနေရတဲ့ရေဝဲတုတ်တန်မှာတော့မြို့နယ်ခုနှစ်မြို့နယ်အတွင်းကရောက်လာမဲ့အလောင်းတွေကိုတာဝန်ယူတင်းကြိုပေးရမှာဖြစ်တယ်လို့ရေဝဲတုတ်တန်တာဝန်ခံတဦးကပြောပြပါဗျာ။ကျွန်တော
်တို့ကပုံမှန်ပဲတင်းကြိုနေပါတယ်ပုံမှန်ပဲတင်းကြိုတယ်မြို့နယ်ကတော့ခွဲထုတ်ပေးနေတ
ာ။ရန်ကုန်တိုင်းတွင်ကတုတ်တန်တွေမှာဒီရပိုင်းတွင်တင်းကြိုပေးနေရတဲ့အလောင်းတော်တော်များများဟာအောက်ဆီဂျင်ရော့ပြီးတော့ရုတ်တရက်တေဆုံသွားသူတွေဖြစ်တယ်လို့ပရာဟိတအဖွဲ့တွေကပြောပါတယ်အခုဆိုရင်ပရာဟိတလူမှုကူညီရေးအသင်းတွေရဲ့အရေးပေါ်လူနာတင်ကားတွေနဲ့အလောင်းတွေကိုတည်ဆောင်ပြီးမိစကြိုဖို့ဆောင်ရွက်ပေးနေရတာပါအခုရက်ပိုင်းတွင်မှာလူသေဆုံးမှုကစိုးရိမ်စရာကောင်းလောက်အောင်မြင့်တက်နေတယ်လို့ကိုဗစ်လူနာတွေကိုကူညီပေးနေတဲ့ဆရာတော်ရေဝရကမိန့်ပါတယ
်ပရာဟိတလုံးနေတဲ့အဖွဲ့တွေကခါနေရရှင့်ကူပေါ့နော်နာကူမဟုတ်ဘူးအခုထိုင်နေပင်တုတ်တံမှာကိုအန်ဖီနက်ကားတွေအဲ့ဒီဘော်လီတွေတားရိုက်ပို့နေကြရသည်နာရေးကားတွေအစင်မပြီးတော့လို့နိုင်ကားရင်းနဲ့ဒီမလုံလောက်တော့လို့ဒီတိုင်းဖိလက်ကားရင်းနဲ့ဒီဟိုတန်းစီပြီးတော့နေနေရပြီခုကတော်တော်ကြီးဆူဆူဝါးဝါးကိုဖြစ်သွားတယ်ဒီနေ့ဆိုလို့ရှိရင်ဘုံဘုံရဲ့အမရင်ကိုယ်တိုင်အလားဆုံးသွားတာမကြသေးဘူးပေါ့နော်ဒီနေ့မနေ့ပဲအလားဒီအန်ဖိလက်ကားနဲ့ပဲပုံပြီးတော့တခြားတဲ့တကြိုဖို့ရာစီစဉ်လိုက်ရတယ်တကြိုတဲ့နေရာမှာတော့သူတို့ကတော့အကောင့်အစဉ်ပြောင်းဆောင်ရွက်ပေးပါတယ်သူတို့တွေကတော့ကန့်တတ်ချက်ထားမနဲ့အလင်းတင်လို့တင်တယ်လို့သူတို့ဒီအကောင်လုပ်ပြပါမယ
်။မြို့နယ်၁၂မြို့နယ်ကနေရောက်လာမယ့်အလောင်းတွေကိုမီးတင်းကြိုဖို့တာဝန်ယူထားတဲ့ထိန်မင်းတုတ်တံမှာတော့ဒီကနေ့အထိအလောင်းတွေကစုပုံရောက်လာလို့တင်းကြိုဖို့အတွက်အချိန်ကြာကြာစောင့်ဆိုင်းနေရတယ်လို့ဆရာတော်ကဆက်ပြီးတော့မိန့်ပါတယ်
။ဒီနေ့အနေထားဘလို့ရှိလဲဆိုရင်ဘုံဘုံကဓာတ်ပုံလေးပဲမြင်ရတာပေါ့။ဘောဘုံဘုံတို့ကိုယ်နဲ့သွားခြင်းပင်မဲ့လည်းအဲ့ဒီကတာဝန်ရှိတဲ့သူတွေရောပရိုက်တာအများစုရောမလိုလားအပ်တဲ့သူတွေမလိုက်ဖို့ရတဲ့ရင်မောင်းရဲ့အဲ့ရင်ကူရဲ့ပြီးလို့ရှိရင်ဒီ PP ဝတ်ဆောင်တောက်ဆောက်ဝတ်ပြီးတော့နေကြတဲ့သူတွေပေါ့နော်ဒီမှာတန်းစီနေအဲ့အချိန်တော့၈နာရီမနေ့၈နာရီခွဲလောက်ကွင်းချင်မှာဒါတန်းစီရတာတနာရီကြော်ကြော်လောက်မှပြီးသွားတယ်ဒီပုံပေါ်လို့ရတဲ့ကမ္ဘာကိစ္စတော့ပေါ့နော်အလောင်းလည်းများနေတယ်ကားရင်လည်းအများကြီးတန်းစီနေတယ်
ရွှေပြည်သားအင်းစိန်မင်္ဂလာတုံနဲ့မော်ပြည်ကနေရောက်လာမဲ့အလောင်းတွေကိုတော့ကျူချောင်းတုတ်တံမှာတင်းကြိုဖို့တတ်မှတ်ထားပါတယ်။သေဆုံးသူတော်တော်များများဟာကိုဗစ်တန်ရာလက္ခဏာတွေတွေ့ခဲ့ရပြီးတော့နောက်ဆုံးမှအောက်ဆီဂျင်ရော့ပြီးသေဆုံးခဲ့ကြတာလို့ပရဟိတကူညီသူတွေကပြောပေမဲ့သူတို့မှာရောဂါပိုးရှိမရှိဆိုတာကိုတော့စစ်ဆေးအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ဒါကြောင့်လည်းဒီသေဆုံးတဲ့သူတွေဟာတရားဝင်ထုတ်ပြန်တဲ့သေဆုံးသူရဲ့အရေအတွက်တွေမှာမပါဝင်ပါဘူး။ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်နေတဲ့ကိုဗစ်လူနာသေဆုံးနှုန်းပမာဏထက်လက်တွေ့မြေပြင်မှာတည်ဆုံနှုံပုံများနေတာကဖြစ်နိုင်ပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတူဦးက VOA ကိုဖြေကြားထားပါတယ်ရှင်